တောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံထားမဲ့ဥပဒေကြောင့်အမျိုးသားလွတ်တော်မှအတည်ပြုပြီးတဲ့နောက်ဒီကနေ့ပြည်သူလွတ်တော်မှလည်းအတည်ပြုလိုက်ပါပြီ။ပြည်သူလွတ်တော်အတွင်းအတည်ပြုရေးဆွေးနွေးကြရမှာတော့ဥပဒေကြောင့်အချက်အတော်များများကိုတက်မတော်တာကိုစလဲရီယောစစ်ဘိုလ်ချုပ်ဟောင်းတွေဦးဆောင်တဲ့ကြံ့ခိုင်ရေးပါတီကပါကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်
။ NLD ပါတီကနေတင်လာတဲ့ဒီဥပဒေပါအခန်းရှိခံမှာခုနှစ်ခန်းစလုံးကိုပြင်ဆင်ပေးဖို့တက်မတော်သားကိုယ်စားလှယ်တွေဘက်ကဒီကနေ့ပြည်သူ့လွတ်တော်မှာတင်ပြဆွေးနွေးခဲ့ပြီးမဲခွဲရမှာတော့လွတ်တော်ရင်းရွေးကောက်ခံတွေနဲ့ခန့်အပ်ခံကိုယ်စားလှယ်တွေအကြားအကြီးမားဆုံးပုတ်တိုက်မှုတစ်ရက်ဖြစ်ပေါ်လာခဲ့ပါတယ်။မဲခွဲဆုံးဖြတ်တာမှာစစ်တပ်ကိုယ်စားလှယ်တွေဘက်ကမဲပေးခြင်းမရှိသလိုမဲရလက်အရာအတီးသူကိုလွတ်တော်ဥက္ကဋ္ဌကဆုံးဖြတ်ချက်ချရမှာလဲစစ်တပ်ဘက်ကကန့်ကွက်ခဲ့ပြန်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းကိုနိုင်ငံတော်သမ္မတရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းလို့ခေါင်းစဉ်ကအစပြင်ဆင်ဖို့အပါအဝင်အချက်လက်တော်တော်များများကိုအချိန်ယူဆွေးနွေးလိုတယ်လို့စစ်တပ်ကိုယ်စားလှယ်တွေဘက်ကတင်ပြခဲ့ပါတယ်။ဥပဒေကြမ်းကော်မတီဝင်တဦးလည်းဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကတော့ဒီဥပဒေဟာတည်ဆဲဖွဲ့စည်းပုံကိုကျော်လွန်လှုံ့ဆော်မှုတွေရှိတယ်လို့တတိပေးပြောဆိုသွားပါတယ်
။တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေပဋ္ဌာန်းချက်တွေကိုလေးစားလိုက်နာမှုမရှိခြင်းဖွဲ့စည်းပုံအခြေခံဥပဒေပဋ္ဌာန်းချက်တွေကိုကျော်လွန်ဆောင်ရွက်ခြင်းဖွဲ့စည်းပုံအခြေခံဥပဒေပဋ္ဌာန်းချက်တွေကိုအားနည်းအောင်ဆောင်ရွက်ခြင်းတွေဟာမိမိတို့နိုင်ငံတော်နဲ့နိုင်ငံသားအားလုံးအတွက်မလိုလားတဲ့ကိစ္စတွေဖြစ်ပေါ်စီနေမှာအကြောင်းတင်ပြလိုပါတယ်။တည်သွင်းတဲ့ဥရကျန်းနဲ့ပတ်သက်လို့လည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့စတင်ကျော်လွန်မှုများရှိတဲ့အကြောင်းကျွန်တော်တပ်မတော်ကိုယ်စားလှယ်တွေကထောက်ပြဆွေးနွေးမှုများပြုလုပ်ကြပါတယ်။ဒီလိုသုံးသပ်ပြင်ဆင်မှုများဆောင်ရွက်ခြင်းမပြုဘဲဥပဒေပြင်ဆင်တဲ့ပုံမှန်တွေကိုမဲခွဲဆွေးနွေးခြင်းများပြုလုပ်ပြီးတော့မှအတည်ပြုမှုများဆက်လက်ဆောင်မယ်ဆိုရင်တော့ကျွန်တော်တပ်မတော်ကိုယ်စားလှယ်တွေအနေနဲ့ရောမဲပေးခြင်းများဆောင်ပြီးမဟုတ်ပါကြောင်းတင်ပြပါတယ်ခင်ဗျာ။
ပြည်ထောင်စုကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကတော့လက်ရှိတင်ပြထားတဲ့ဥပဒေဟာတစ်ခါသုံးဥပဒေဖြစ်နေတယ်လို့လွတ်တော်မှာဝေဖန်ခဲ့ပါတယ်။ပြီးခဲ့တဲ့လွတ်တော်တုန်းကတော့ဥပဒေတစ်ခုရေးဆွဲမယ်ဆိုရင်လွတ်တော်ရင်းဥပဒေကော်မတီဝင်များပြည်ပဥပဒေပညာရှင်များလွတ်တော်ကိုယ်စားလှယ်များတွေ့ဆုံကအကြေအလဲဆွေးနွေးပြီးမှလွတ်တော်ရင်းထပ်မံဆွေးနွေးပြီးအတည်ပြုခဲ့တဲ့အစဉ်အလာရှိပေမဲ့ဒီတစ်ခေါက်လွတ်တော်ပြန်အစဥပဒေကြမ်းတွေတင်သွင်းတာမှာဒီလိုလှုပ်ဆောင်မှုတွေမရှိတဲ့အတွက်အားနည်းချက်တွေရှိနေကြောင်းထောက်ပြပြောဆိုခဲ့ပါတယ်
ကျွန်တော်ဒီနေ့ဆွေးနွေးပွဲကကျွန်တော်တို့တင်ပြတဲ့ပုံစံတွေနဲ့ဥပဒေကြမ်းကော်မတီနဲ့နှစ်ဦးကျွန်တော်တို့မဲခွဲဆုံးဖြတ်ပြီးတော့မှဆောင်ရွက်တဲ့အနေအထားမှာယနေ့တွေ့ရှိရမှာဖြစ်ပါတယ
်ဒီလိုတင်ပြခဲ့ပေမဲ့လွတ်တော်ဥပဒေကြမ်းကော်မတီကတော့ဒီဥပဒေကြမ်းမှာပြင်ဆင်ရမှာတွေမရှိတာကြောင့်အမျိုးသားလွတ်တော်ကတင်ပြခဲ့တဲ့အတိုင်းအတည်ပြုဖို့သာတင်ပြခဲ့ပါတယ်လွတ်တော်ဥက္ကဋ္ဌကဥပဒေပါပုံမှန်တစ်ခုချင်းစီအလိုက်မဲခွဲကအတည်ပြုခဲ့ပါတယ်ဒီလိုမဲခွဲတာမှာပြည်သူ့လွတ်တော်အတွင်းမှာရှိနေတဲ့ဘဲတက်မတော်သားကိုယ်စားလှယ်မှမဲမပေးခဲ့ပါဘူးဒီပြင်ဒီဥပဒေကိုပြည်သူ့လွတ်တော်မှာအတည်ပြုလိုက်တယ်လို့လွတ်တော်ဥက္ကဋ္ဌကကြေညာလိုက်စင်မှာပဲတက်မတော်သားကိုယ်စားလှယ်တွေကကြံ့ခိုင်ရေးကိုယ်စားလှယ်တွေဘက်ကပါလက်မခံနိုင်ကြောင်းမတက်ထရက်ကထပ်မံကန့်ကွက်ခဲ့ပါတယ်ဒီလိုရွေးကောက်ခံတွေနဲ့ခန့်အပ်ခံတွေအကြကအကြီးမားသောပုတ်တိုက်မှုတစ်ခုအနေနဲ့ဒီကနေ့ပေါ်ပေါက်လာတဲ့အပေါ်မှာရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥခိုင်မောင်ကြီးကတော့အခုလိုသုံးသပ်လိုက်ပါတယ
်လက်ရှိဒီဥပဒေကိုပြဌာန်းဖို့အမြန်လုပ်နေတဲ့သဘောကိုလည်းသိရတယ်ပေါ့နော်ဒီပေါ်မှာဒါနိုင်ငံရေးစိန်ခေါ်မှုတွေရနေတဲ့စိန်ခေါ်ချက်တွေရသဘောမျိုးတွေရောက်တယ်လို့သုံးသပ်ရမှာဖြစ်တယ်ဆက်မတော်နဲ့အမြန်ရပါတီရဲ့ဆက်ဆံရေးအလားလားမကောင်းဘူးလို့ကျွန်တော်မြင်ရမှာဖြစ်တယ်။အ
ဲ့တမရော်နဲ့ NLD ကြားကထိတ်ထိတ်တွဲဆုံမှုတွေဟာ NLD ဥဆောင်တဲ့လွတ်တော်စတင်ချိန်တည်းကစတင်ခဲ့တာဖြစ်တယ်လို့ပြောရမှာပါ။ NLD ပါတီဘက်ကရွေးချယ်လိုက်တဲ့ဒုတမရာနဲ့အခြားသောအစိုးရအဖွဲ့ဝင်တွေအဖြစ်ရွေးလိုက်သူတွေကိုကန့်ကွက်တာတွေလည်းလွတ်တော်စတင်ခဲ့တာတမရော်ဘက်ကလှုံ့ဆော်ခဲ့ဘူးပါတယ်။ဒီတစ်ချိန်ကတော့ NLD ပါတီကပထမဆုံးတင်တဲ့ဥပဒေမှာထပ်မံထိတ်ထိတ်တွဲဆုံခဲ့တာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုပြည်သူ့လွတ်တော်ကပါအတည်ပြုလိုက်တာဖြစ်တာကြောင့်သမရဒန်ဆက်လက်ပေးပို့ရမှာဖြစ်ပြီးသမရဦးတင်ကျော်ကလက်မှတ်ထိုးပြီးရင်တော့ဒီဥပဒေဟာအတည်ဖြစ်ပါပြီ။အနာရ NLD ပါတီကဒေါက်ဆန်းစုကြည်ကိုသမရတင်မြောက်နိုင်မှုစီစဉ်ထားပေမဲ့ကန့်သက်ခံထားရတဲ့အခြေအနေကြောင့်ပုံစံတစ်မျိုးနဲ့ဥပဒေနဲ့အညီဥဆောင်နိုင်မှုဒီကိစ္စကိုစီစဉ်ခြင်းဖြစ်တယ်လို့ပြောဆိုနေရတာရှိပါတယ်။ကောင်ဆန်းစုကြည်ကလည်းတမရဖြစ်ဖို့တားဆီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်ခဲ့ဘူးဆိုရင်တမရအထက်မှာနေမယ်လို့ရွေးကောက်ပွဲမတိုင်ခင်တည်းကပြပြတ်တတ်တာပြောဆိုထားပြီးဖြစ်ပါရဲ့ရှင်။